2015ခုနှစ်မှာအာဆီယံဒေသတွင်လွတ်လပ်တဲ့စီးပွားရေးအတိုင်အဝန်ပေါ်ထွန်းလာတဲ့အခါမြန်မာနိုင်ငံအနေနဲ့လည်းအကျိုးအမြတ်တွေခံစားရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့မြန်မာသမ္မတကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေကနေလက်တွေ့အကျိုးအမြတ်တွေခံစားရဖို့အတွက်ကတော့စိန်ခေါ်မှုတွေလည်းရှိနေသေးပါ။နေပြည်တော်မှာဒီကနေ့စတင်ဖွင့်လှစ်ခဲ့တဲ့46ကြိမ်မြောက်အာဆီယံစီးပွားရေးဝန်ကြီးများအစည်းအဝေးနဲ့ပတ်သက်လို့အပြည့်စုံကိုတော့မဆုမွန်ကစူးစီးတင်ပြမှာပါရှင်။
အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဒေသတွေလွတ်လပ်စွာကုံသွယ်မှုယင်းနှိမ့်မြုံနှံမှုတွေတိုးမြင့်မှုရည်မှန်းချက်တွေအကောင့်ထဲပေါ်နိုင်ရေးအာရုံစိုက်ဆွေးနွေးကြမယ့်စီးပွားရေးဝန်ကြီးများဆက်ဆက်အစည်းအဝေးတွေနေပြည်တော်မှာစတင်ကျင်းပနေတာပါ။လေးရကြအစည်းအဝေးအစနေ့အဖြစ်နဲ့အာဆီယံရဲ့အလှည့်ကျဥက္ကဋ္ဌမြန်မာနိုင်ငံကသမ္မတဦးသိန်းစိန်အဖွဲ့မိန်ကွန်းပြောရမှာတော့ဒေသရင်းပူးပေါင်းဆောင်ရွက်မှုတွေကနေမြန်မာနိုင်ငံလဲအကျိုးအမြတ်တွေခံစားရဖို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့တာပါ။
အခုကျင်းပမယ့်46ကိစ္စအာဆီယံစီးပွားရေးဝန်ကြီးများရှင်းပြကားပါလို့ပြောတော့လို့ရတယ်။ဘယ်မှာကျင်းပပြအစိုးရကုမ္ပဏီကပူးပေါင်းဆောင်ရွက်မှုရှင်းပြပေးတယ်။ဒုတိယကျင်းပအာဆီယံအမျိုးသားစီးပွားရေးလုပ်ငန်းရှင်များအစည်းအဝေးကိုကျင်းပမှာဖြစ်တယ်။ပူးပေါင်းကဌာနများနဲ့အစိုးရနဲ့ပူးပေါင်းကဌာနတို့ကပူးပေါင်းဆောင်ရွက်မှုဝန်ကြီးများဖန်ပြီးမှာပြုပြပါ
အာဆီယံစီးပွားရေးအတိုက်အဝန်ပေါ်ပေါက်လာတဲ့အခါအစဉ်အသင့်ဖြစ်စေဖို့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေအားကောင်းလာစေဖို့ပုဂ္ဂလိကကဏ္ဍကိုအားပေးဖို့အစီအစဉ်တွေကိုလည်းမြန်မာနိုင်ငံမှာစတင်ပြင်ဆင်နေပြီလို့လည်းသမ္မတဦးသိန်းစိန်ကပြောဆိုခဲ့ပါတယ်။သမ္မတရဲ့ပြောခွင့်ရလည်းဖြစ်ပြန်ကြားရေးဝန်ကြီးလည်းဖြစ်တဲ့ဦးရဲထွတ်ကတော့ဖွံ့ဖြိုးမှုကွာဟချက်တွေနှဲပါအောင်ဆောင်ရွက်နိုင်မယ့်အစီအစဉ်တွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။
ဒီအာဆီယံနိုင်ငံတွေအတွက်မှာဖွံ့ဖြိုးမှုကွာခြားချက်ကိုလျှော့ချနိုင်မှုအတွက်လုပ်မယ့်အစီအမံတွေကိုတို့2015မှာကျွန်တော်တို့ကတင်သွင်းမှုရှိတဲ့အကြောင်းပြောပါတယ်။အခုကျွန်တော်တို့ပြောနေတာက2015အလွန်ကာလအတွက်ကျွန်တော်တို့အစီအမံကိန်းတွေတင်ပြဖို့ရှိတယ်။နောက်အာဆီယံနဲ့ဆွေနွေးပွဲနိုင်ငံတွေကြားမှာပူးပေါင်းဆောင်ရွက်ဖို့အတွက်အစီအမံတွေရှိတယ်။နောက်တစ်ခုကအာဆီယံရဲ့လုံခြုံရေးနီးတွေကိုကျွန်တော်တို့ပြည်တွင်းကလုပ်ငန်းရှင်တွေပြည်သူတွေပို့ပြီးတော့သိဖို့နောက်တစ်ခုကအဲ့ဒီကနေရလာမယ့်အခွင့်အရေးတွေကိုယူတတ်ဖို့ပေါ့။ဒီဟာကိုကျွန်တော်ရည်ရွယ်လှုပ်ဆောင်နေတယ်။အာဆီယံလွတ်လပ်သောစီးပွားရေးကုန်သွယ်မှုဇုံထဲမှာကျွန်တော်တို့ဝင်ပြိုင်နိုင်ဖို့အတွက်အသင့်ဖြစ်အောင်အဲဒါအခွင့်အရေးတွေယူနိုင်အောင်ဒါကြီးလည်းကျွန်တော်လုပ်နေပါတခုကတော့ဗျာဒါကျွန်တော်ခီးသွွားလုပ်ငန်းကတော့တိုက်ရိုက်ဒါခွင့်နှန်းနေရမယ်အဓိကအဖြစ်ပြောနံပါတ်1ကတော့ကျွန်တော်တို့ exposure လို့ခေါ်တဲ့အသိဉာဏ်တွေပိုကျေလာတယ်နှစ်ကတော့ networking လို့ခေါ်တဲ့ကွန်ရက်ပေါ့နော်နိုင်ငံတကာကလုပ်ခေါ်ကြိုင်ပွဲတွေစီးပွားပွဲတွေနဲ့ကွန်ရက်တွေကျွန်တော်တည်ဆောက်နိုင်တယ်ဒါတွေအားလုံးကကျွန်တော်တို့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေရလာတဲ့အခွင့်အရေးတွေပေါ့
နေပြည်တော်မှာတနင်္လာနေ့ကပြုလုပ်ခဲ့တဲ့အာဆီယံလွတ်လပ်သောကုံသွယ်မှုဒေတာကောင်စီအစည်းအဝေးမှာတော့ဒေတာရင်းကုံစီကူတန်ရေးအောက်ခွန်လျှော့ချရေးအောက်ခွန်မဟုတ်တဲ့ကုံသွယ်မှုအစည်းအသားတွေဖယ်ရှားရေးကုံသွယ်မှုဆိုင်ရာစီမင်းဥပဒေတွေစံချိန်စံညွန်းသတ်မှတ်ရေးစတဲ့ကိစ္စတွေကိုလည်းစီးပွားရေးဝန်ကြီးတွေဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းဆယ်စုနှစ်တွေနဲ့ချီပြီးအထူးကြံဖြစ်ခဲ့တဲ့မြန်မာနိုင်ငံအနေနဲ့လွတ်လပ်စွာကုံသွယ်မှုကအကျိုးမြတ်တွေလက်တွေ့ခံစားနိုင်မှုကတော့စိန်ခေါ်မှုတွေလည်းရှိနေဆဲဖြစ်တယ်လို့မြန်မာနိုင်ငံကုန်သည်ကြီးများနဲ့စစ်မှုလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးဝင်းအောင်ကပြောပါတယ်
။ဒီကွက်ပူကျပြန့်လာမယ်။မိမိရဲ့နိုင်ငံကနေပြီးတော့ဒီထွက်ကုန်နေပေါ့နော်။ပို့ပြီးတော့ဒီအာဆီယံနိုင်ငံတွေမှာဒီ AEC မူပေါင်းတွဲရနေပြီးတော့ဒီဈေးကွက်ပူကျပြန့်ပြတ်မြတ်နဲ့ကြောင်းချနိုင်မှာပေါ့နော်။အဲဒီတော့လည်းပဲတကယ်ဒီဒီလိုမိမိနိုင်ငံနေပြီးတော့ကြောင်းချသလိုပဲတခြားနိုင်ငံကလည်းမိမိနိုင်ငံတွဲကိုအကြောင်းချဒါတွေတင်သွင်းလာပါပြီလက်ရှိနဲ့ထို့မင်းမကောင်းမယ်ယင်းနှိမ့်နှံမှုတွေလည်းဝင်လာမှာပေါ့နော်ဟိုအဓိကတော့ကျွန်တော်တို့ကနေပြီးတော့အခြားနိုင်ငံကိုဒီရောင်းချနိုင်မှုဆိုရင်ကျွန်တော်တို့ရဲ့ industry တွေကနေပြီးတော့ဒီ productivity တွေပေါ့နော်မိမိရဲ့ကုန်ထုတ်စွမ်းအားတွေမြင့်တက်လာအောင်ကြိုးစားဖို့လုပ်မယ်နောက်ကမိမိရဲ့ပစ္စည်းတွေဈေးကွက်ကဒီလက်ခံတဲ့အရည်အသွေးတွေနော်ထုတ်လုပ်နိုင်မှုဘက်ကိုပြင်ဆင်ဖို့လိုတာပေါ့နော်အဲ့တော့အဲ့လိုပြင်ဆင်နိုင်မယ်အဲ့လိုထုတ်လုပ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့ကလည်းအခြားနိုင်ငံကိုဒီဈေးကွက်တွေထိန်းချက်နိုင်မှာပေါ့
လွတ်လပ်စွာကုန်သွယ်မှုယင်းနှိမ့်မြုံနှံမှုကိစ္စတွေကိုအဓိကထားမဲ့ဆွေးနွေးပွဲတွေကိုတော့အာဆီယံအသင်းဝင်တွေသာမကအာဆီယံရဲ့စီးပွားဘက်တွေဖြစ်ကြတဲ့တရုတ်အိန္ဒိယဂျပန်တောင်ကိုရီးယားနယူးဇီလန်ဩစတြေးလျရုရှားဥရောပတမက EU ကနေဒါအမေရိကန်စတဲ့နိုင်ငံတွေကကိုယ်စားလှယ်တွေပါဝင်တက်ရောက်ကြမှာဖြစ်ပါတယ်